ရန်ကုန်မြို့ကဆန္ဒပြဝဲတွေမှာမြေနီကုန်းနဲ့လှည်တန်းတခြားဆန္ဒပြသူအများဆုံးစုဝဲတဲ့နေရာတစ်ခုဖြစ်ပြီးနေစဉ်လိုစုဝဲပြီးတော့ထိုင်တဲ့ဘေးအပအဝင်ပုံစံမျိုးစုံနဲ့ဆန္ဒပြနေကြတဲ့နေရာတွေဖြစ်ပါတယ်။ဒီကနေ့မှာအဲ့ဒီနှစ်နေရာစလုံးကိုရဲရင်အလုံးရင်းနဲ့ဝင်ပြီးဖြုတ်ခွဲတာပါ။ဆန္ဒပြသူတွေစုဝဲကြွေးကြော်နေတဲ့အချိန်မှာရဲတွေကအတင်းဝင်ရိုက်ဖြုတ် တွေကိုပြစ်ခတ်ဖြိုခွင်းသွားခဲ့တဲ့အခြေအနေကိုတော့မနက်ပိုင်းအချိန်ကစပြီးလှဲထဲမှာတနေကုန်သတင်းယူနေတဲ့သတင်းတောက်တဦးကပြောပါတယ်
တဲ့နိုင်ကြော်ကြော်လောက်မှာစဖြစ်တဲ့အဖြစ်ပြက်က17:45လောက်မှာတော့ဒါပထမဆုံးနေစပြီးတော့ဟိုပြည်သူလူထုကဟိုတဖြည်းဖြည်းနဲ့လဲလန်းဆုံးသွားနေပြီးတော့ပြနေတဲ့အနေထားနေပါနောက်ဆုံးလာတာကျွန်တော်တို့ဒီလဲတန်းစီအကြော်ပေါ့လေစိန်ကရာရှိအကြော်နန်းလောက်ထိရောက်လာတဲ့အချိန်မှာဟိုသူတို့ဘက်ကစပြီးတော့ပြစ်ပြီးတော့လူစုခွဲတာပေါ့လေအဲ့ဒါပြီးတော့3:40လောက်ထိအောင်နောက်ဆုံးတတိယအချိန်ထပ်ခွဲတယ်ပေါ့လေပြစ်တာခတ်တာလေကျွန်တော်တို့ကြားရပါတယ်ဗျ
တရားရသူတွေကိုကယ်ဆယ်ပေးနေတဲ့လူနာတရင်တွေလည်းအလံဖြူပြပြီးတော့သွာလာနေရတဲ့အခြေအနေမှရှိခဲ့ပါတယ်။မြင်းနေကုန်းမှာဖြစ်ပျက်ခဲ့တာကိုတော့သတင်းယူနေရင်ရဲကဖမ်းဆီးသွားပြီးတဲ့နောက်အချုပ်ကားပေါ်မေးမြန်းပြီးတော့မှပြန်လွှတ်ပေးခဲ့တဲ့သတင်းတောက်တူကရှင်းပြပါတယ်
။သူတို့လိုက်ပြီးတိုင်းနေနဲ့ရိုက်ပြီးတော့မောင်းထုတ်တဲ့အချိန်မှာလိုက်ပြီးဆွဲတဲ့အချိန်မှာကျွန်တော်သူတို့ရဲတပ်ဖွဲ့နောက်ဖန်နာလောက်ကသတင်းယူနေရပါတော့။သူကရှေ့ကိုသွားနေနဲ့ရုပ်ရက်နောက်ပြန်လဲဆိုပြီးတော့ဆိုင်ကောင်တွေကဖမ်းဆိုကျွန်တော်တို့ဖမ်းတာပေါ့နော်ကျွန်တော်တရင်ယူနေပါမလို့ဆိုကျွန်တော်တို့ဖမ်းတာလဲဆိုပြီးတော့ပြောတော့မင်းတို့ဘယ်တရင်ဌာနကလဲပါညာဆိုပြီးတော့မေးပြီးတော့မှာပေါ့ခဏနေပါဦးနဲ့ဆိုပြီးတော့အချုပ်ကားပေါ့ခဏတင်လိုက်တယ်ပေါ့သူတို့လည်းပဲအလုပ်ရှုပ်မခံညင်ပါဘူးတဲ့အဲ့တော့အညီလေးတို့ပြန်လွတ်ပေးပါမယ်ဆိုပြီးတော့ကျွန်တော်ရဲ့နောက်တရင်နောက်အဲ့ဦးလေးတယောက်ပဲနောက်အရင်ထဲကဖမ်းမိထားတဲ့အစနာပြသူတို့ထင်ရတဲ့အသက်60လောက်ဦးလေးတယောက်ပဲအဲ့ကားပေါ်မှာရှိနေတဲ့၃ယောက်သုံးယောက်အကုန်တစ်ခါတည်းပြန်လွှတ်လိုက်တယ်ဗျ
ယင်းဒီကုန်းမှာဖမ်းခံခဲ့ရတဲ့သူတွေထဲမှာရုတ်တံဇလန်းစီစဉ်ရိုက်ကူးသူဂျပန်နိုင်ငံသားတဦးလည်းပါဝင်ခဲ့ပြီးတော့အဲ့ဒီသတင်းကိုဂျပန်နိုင်ငံသတင်းမီဒီယာတွေထဲမှာချက်ချင်းဆိုသလိုထုတ်လွှင့်ခဲ့ကြပါတယ်။ယင်းဒီပိုင်းမှာတော့ဂျပန်နိုင်ငံသားပါဝင်သတင်းတောက်တွေကိုပြန်လွှတ်ပေးခဲ့ပါတယ်။ဒါပေမဲ့လည်းဆန္ဒပြသူတွေကိုရေတပ်အလှူလုပ်နေရင်ဖမ်းဆီးခံခဲ့ရတဲ့စီချောင်းသားလူငယ်တဦးကိုမိသားစုဝင်တွေနဲ့ရှေ့နေတွေကတွေ့ခွင့်ရဖို့ကြိုးပမ်းနေပေမဲ့ဒီကနေ့ညနေ6:00အချိန်အထိတွေ့ဆုံခွင့်မရသေးပါဘူး။ဆန္ဒပြသူတွေကိုဝင်ရောက်ဖြိုခွင်းပြီးလမ်းတွေကိုတားဆီးပိတ်ဆို့ထားတဲ့ကြားကပဲဆန္ဒပြသူတွေဘက်ကတော့ဒီမိုကရေစီရရှိရေးဆိုပြီးရဲတွေနဲ့မျက်နှာချင်းဆိုင်ခက်လန်းလန်းနေရာတွေကနေချွေးကြော်တန်းတွေအော်ဟစ်ပြီးဆန္ဒပြတာတွေလည်းဆက်ရှိခဲ့ပါတယ်ရှင်